မနက်ကမှစံစားသုံးမှုနဲ့ပတ်သက်ပြီးတော့အခုလိုစစ်တမ်းကောက်တာဒါပထမဆုံးလားဆရာ
စံစားသုံးမှုနဲ့ပတ်သက်ရင်တော့လေဒါနိုင်ငံလုံးကြီးတာကောက်တာတော့ဒါတော့ဘာလို့လဲကောက်တာပေါ့အရင်တော့ကျွန်တော်တို့ကခံမှန်းပြီးတွက်ချက်တာပေါ့
ဆရာတို့ဒီလိုမျိုးစစ်တမ်းကောက်ယူတာကဘာရွယ်ချက်တွေရှိပါသလဲဆရာဘာတွေများဒီကနေပြီးတော့ရယူနိုင်ဖို့မျှော်လင့်ပါသလဲ
ကျွန်တော်ကရင်တော့ဒီခံမှန်းပြီးအားလုံးကောက်တဲ့ခါကျတော့တွက်ချက်တဲ့ခါကျတော့ကျွန်တော်ကဒီစံဘလောက်စဘာဘလောက်ထွက်တယ်အဲဘလောက်စားသုံးတယ်ဘလောက်ပူရှံတယ်ဆိုတော့ကျွန်တော်ခံမှန်းတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီမှာတော့ဟိုစဘာစံတန်းကြီး14တန်းလောက်ထွက်တယ်စားသုံးမှုကကျွန်တော်12တန်းလောက်ရှိ1တန်းလောက်ပူတယ်ဆိုပြီးကျွန်တော်ခံမှန်းပြီးပြောကြတာအဲ့တကယ်ပူမပူဆိုတာလည်းတက်တာရှိတာပေါ့နော်ကျွန်တော်က2တန်းပူရဲ့ export လုပ်လို့ရတယ်2တန်းပူလို့ရတယ်ပြောကြတာ2တန်းက2တန်းပေါ့အဲ့တော့ကျွန်တော်ကအခုဒီချိန်မှာတော့ပြဿနာပါရှိတယ်ဆိုရင်ဒါအဲ့ဒီမြန်မာလေဒီဟယ်လီယိုဖက်ဒီပါလေလားလဲကမ္ဘာစားရေးစားရာ sorry ဖြစ်နေတယ်လို့ပြောကြတာလည်းရှိရပါတော့အဲ့ကျွန်တော်တို့ဒီမှာတကယ်တမ်းပူပူရလားမပူရလားဒီကြမသိဘူးနော်စားသုံးမှုကလည်းကျွန်တော်ပုံမှန်နဲ့ကမ္ဘာမှာအများဆုံးဆိုပြီးသတ်မှတ်ထားတယ်ပေါ့နော်အဲ့တော့တကယ်စားလားမစားလားခုကလည်းမလဲဆိုရင်ကျွန်တော်တို့ကကမ္ဘာနိုင်ငံမှာလည်းတကယ်စားသုံးမှုပုံစံကြီးကြောင်းလာတယ်ပေါ့နော်ဥပမာဆိုတော့ကျွန်တော်ရန်ကုန်မြို့လိုမန္တလေးမြို့လိုဆိုရင်တော့စားသုံးမှုပုံစံမနေ့တတိယကိုသုံးတဲ့ကျွန်တော်ကလည်းလည်းစံမစားတော့ဘူးနော်မနေ့ပိုင်းဆိုရင်ကျွန်တော်တခြားအစာစားကြတာများတယ်ပေါ့နော်အရင်ကဆိုအလူကြီးကဒီမာတန်ရောသုံးတန်းကြီးပါရှိတယ်ဆိုတော့ဒါနဲ့တန်းပါစံပေါ့အဲ့တော့ကျွန်တော်ကဒါရေးဒီစားပြီးမှခါကြမှာကျွန်တော်ကခုနဟိုကျွန်တော်တို့ပြန်ကန်ထားတယ်ဆိုရင်ဘယ်လောက်ထားတယ်လဲသလားကထားမှာသလားကထားမှာသလားကဘယ်လောက်ကုန်မလဲစားပြီပေါ့နော်ဒါတွေတွက်ချက်လို့ရမယ်တကယ်မှလည်းဟိုရှန်တယ်မဟုတ်ဟိုရှန်မှုဆိုတာလည်းဒါတွက်ချက်လို့ရမယ်လို့ကျွန်တော်မြင်ပါတယ်
ကျွန်တော်တို့သိရတာကဆရာတို့အခုစစ်တမ်းကောက်မြန်မာနိုင်ငံစံစဘာတင်းကျုပ်ကကောက်မဲ့စစ်တမ်းကဟိုအဓိကဘလို့အချက်တွေပေါ်အခြေခံပြီးကောက်ပါမလဲဆရာကျွန်တော်တို့သိထားတဲ့အချက်တွေနဲ့တဘောကဝင်ငွေဟောပေါ်ဘလောက်စားသုံးတယ်လဲဝင်ငွေဘလောက်ရှိသလဲဘလို့စံမျိုးစားသလဲဆိုတာတွေလားဒါမှဘလို့အချက်တွေပေါ်အခြေခံပြီးဆရာတို့ဟိုပေါ်စစ်တမ်းကောက်တဲ့အချက်တွေကဘလို့အချက်တွေလဲဆရာ
အဲပါလာတော့ခေါနာစားစံစားသုံးမှုတွေကျွန်တော်တို့ပါတယ်ဒါကမှလည်းခေါနာကျွန်တော်စိုက်ရဲလေနမားရဲ့ဘလောက်စိုက်ကြိုးတယ်လုံးဝငွေဘလောက်ရတယ်နောက်ကျွန်တော်ရဲ့ဝင်ငွေရဲ့ဘလောက်ရတယ်တော့ကဒါအစားစားပေါ်မိကိုငင်ရတယ်ပေါ့နော်ဆိုတော့ဝင်ငွေရဲ့တုံးရတယ်နှုန်းက20ရတယ်နှုန်းက30ဘောက်သုံးဆွဲနေရတယ်ဆောင်းနေရတို့များကျွန်တော်ကဆန်းနောက်စားလုံးနဲ့ကျွန်တော်တို့ဆန်းဘောက်မျိုးစားပေါ့နော်ဆောင်းနေရတို့ဘောက်လက်ရှိစားလုံးနဲ့မျိုးစားပဲတုံးမို့ဒီရဲ့ဝင်ငွေပူရတယ်နော်ဘလို့ဆန်းမျိုးကြောင်းနဲ့စားတော့မယ်ဆိုတာပေါ့နော်အဲ့ဒီပြပါတယ်နောက်တော့လည်းရှိကျွန်တော်ဖြေဆိုတဲ့လူတွေခြေကန်ဆက်လက်တွေဖြစ်တဲ့ပညာရေးချင်းတို့တော့ဒူးချင်းဝင်မှုတွေဒါတွေရတဲ့လူတွေရောပါသွားပြီးသားဖြစ်မှာပေါ့နော
်အခုလိုမျိုးစစ်တမ်းကောက်ယူလိုက်တဲ့အတွက်တဘောကလည်းဓမ္မတွေတနည်းမှာဘယ်နဲ့အေကထွက်တဲ့အဲ့ဒီဟာသူတို့အရင်ဘက်ကဘယ်လောက်ဘယ်နေရာခံတော့ပြန်ပါတယ်သူတို့အမြတ်ကဘယ်လောက်ရတယ်မိသားစုစားသုံးစရာဘယ်လောက်ကုန်လဲဆိုတော့အဲ့လိုမျိုးတွေတိလာပြီဆိုရင်ဆရာတို့ကလည်းဓမ္မတွေဝင်ငွေတိုးအောင်အမျိုးကောင်းတဲ့စပါးတွေစိုက်နိုင်အောင်ဆရာတို့ကူညီထောက်ပံ့ပေးဖို့ဒါမှမဟုတ်နီလန်းရှာပေးဖို့ပံ့ပိုးပေးဖို့ရှိသလားနောက်တစ်ဖက်မှာအဲ့ဒီဟာနဲ့ဆန့်ကျင်ဘက်ဟိုဖြစ်တာဒီစားသုံးသူတွေဘက်ကရောဘလို့သဘောထားမလဲစားသုံးသူတွေအကုန်ကြတက်တာအောင်ဘလို့ဆန်နေကိုအကျိုးဝါပေါ့အာဟာရပိုရှိအောင်စားသုံးမယ်ဆိုတာတွေရောဆရာတို့အဲ့နောက်ဆက်တွဲတွေပါလာမလားဆရာ
ကျွန်တော်တို့ကတော့ဒါတော့စစ်တမ်းကောက်တဲ့ကိစ္စတော့ဒါလက်ရှိအခြေအနေမှာသိရှိအောင်လုပ်ကြတာပဲပေါ့နော်သူတို့လည်းပေါ့အခြေခံပြီးတော့မှအာကျွန်တော်ကတော့ဒီလေသမားရဲ့အနေနဲ့ခုနလက်ရှိအနေထားမှာဟိုဖြစ်ဖြစ်နဲ့ဈေးတခုပေါ့ဗျာဟိုကျွန်တော်ကနှစ်ပိုင်းဖြစ်နေအောင်လေသမားကြီးကတော့ဆန်ကြီးစပါးကြီးတက်လာတော့ဒီလိုတွေအစဉ်ဒီရေးသလိုလည်းပဲဒီဘက်မှာစားသုံးနေဒီလူအနေနဲ့ကြတော့ဒီစပါးကြီးဆန်ကြီးတက်တဲ့ကိစ္စဒီလိုတွေကဘလောက်ပါတယ်ဖြစ်နေလဲပေါ့အဲဒီအချိန်မှာကျွန်တော်က EPM မျှကြည့်ရအောင်တော့ဆောင်ရွက်ဖို့လိုတာပေါ့နော်အဲ့တော့ကျွန်တော်ကဒီ data ရတဲ့အတွက်ကြောင့်မို့လို့ဒါနိုင်တော့ဟိုခွဲပြီးတော့မဲ့ဒါသွားတဲ့ဦးနဲ့ကျွန်တော်ညှိနှိုင်းပြီးအောင်လာတော့မှာပေါ့နော်။နော်နိုင်ကဖွဲ့စည်းနေ။ဆိုတော့ကျွန်တော်တို့စိုက်ကြိုးနေရဘယ်လိုမျိုးတွေစိုက်နေလဲ။ဒီကနေ့တည်သူရဲ့ရေးွက်လိုရဲ့ချက်ကဘယ်လိုစပါးမျိုးတွေလိုအပ်တယ်။အဲ့ဒါကကျွန်တော်ပြည်တွင်းမှာတော့ဘယ်လောက်စားသုံးတာဒီကနေ့ကြောင်းမလို့ကျွန်တော်ကဒီကဟိုဘယ်လောက်ရောင်းချလို့ရတယ်။အဲ့ရောင်းချလို့ရတဲ့ရေးွက်ကိုလုပ်မယ်ပေါ့နော်။ဒါတွေကိုကျွန်တော်တို့အသိရှိရမှာဖြစ်တယ်။နောက်တစ်ခါလည်းဓမ္မတွေကိုအတွက်လည်းခုနပြောတဲ့ဘယ်လိုရေးွက်လိုအပ်ချက်ရှိတဲ့မျိုးတွေကိုကြောင်းနဲ့စိုက်ကြိုးနေအောင်ကျွန်တော်ကဝင်ကြည့်ဖို့အစီအစဉ်ရှိပါတယ်။အဲ့တော့ဒီဘက်မှာလည်းကျွန်တော်ပါလုပ်နေရဆိုရင်ကျွန်တော်အားဖြင့်အားရဆန်ပေါ့နော်ဒါလည်းကျွန်တော်တို့ဒီ list ဖိုင်နဲ့ကျွန်တော်ကိုယ်ညီနဲ့ပဲကျွန်တော်တို့ဆောင်ရွက်နေတာမျိုးတွေရှိပါတယ်ဒါတော့ကျွန်တော်ကဒီဆန်ထဲမှာအားရကြရီစုံပေါင်းထည့်သွင်းနေပြီးတော့မှပြီးခဲ့တဲ့ဒီရက်ပိုင်းတွေမှာလည်းဒါစတင်မိတ်ဆက်တဲ့ဆန်တာလေးလုပ်ခဲ့တာရှိပါတယ်
သောသောဆက်ပြောတဲ့ဆန်နေကိုအဟာရရှိတဲ့ဆန်နေလူလူအတွက်ပို့ပြီးတော့အကျိုးရှိတဲ့ဆန်နေကိုသိပ္ပံနီးကြကြစိုက်ပျိုးထုတ်လုပ်နိုင်ဖို့အတွက်ဒီမှာအခုအစပြီးအစပြိုးပြီလို့ပြောလို့ရမလားဆရာ
။ဟုတ်ကဲ့ပါကျွန်တော်တို့စပြီးတော့တောင်းလဲပြီးပါပြီ။ဒါတော့လေကျွန်တော်တို့ကဟိုဒီလိုလေယာဉ်ကဏ္ဍဖွံ့ဖြိုးတိုးတက်မှုဆိုတော့အဓိကဥဆောင်မှာဆိုရပါတော့နိုင်ငံပြည်ပေါ့နော်။အဲကျွန်တော်ကအခုလာနေအစိုးရအတွက်ကတော့ဒါကျွန်တော်ရပ်ဖွဲ့အဖွဲ့ကြီးရပ်ဖွဲ့အတင်းအဖွဲ့ကြီးတောင်းလဲသမားတွေတော့ကျန်တဲ့ဒီစိုက်ပျိုးရေးမျိုးလောက်တဲ့နေလူတွေနဲ့ပို့ပြီးမှပြီးပေါင်းဆောင်ရွက်ပြီးမှနိုင်ငံကဖွဲ့စည်းနေနေပို့ပြီးပြီးပေါင်းဆောင်ရွက်လာနိုင်မယ်လို့မြင်ပါတယ်။အစိုးရကနေဥဆောင်မှုမပေးနိုင်ဘူးဆိုရင်တော့ကျွန်တော်ကပြီးပေါင်းအပ်ချက်ပါ။နိုင်ငံကဖွဲ့စည်းရတယ်အစိုးရစီပဲသွားတာပေါ့နော်။အစိုးရအစိုးရရဲ့လေယာစိုက်ပျိုးရေးဆိုင်ရာဝန်ကြီးဌာနသူတို့ရဲ့ interest ဆိုနော်စိတ်ဝင်စားမှုပေါ်မူတည်တယ်။သူတို့စိတ်ဝင်စားတာဒီအရုံးမဟုတ်ဘဲနဲ့တခြားမျိုးတွေစိတ်ဝင်စားတယ်လို့မှလို့ပါလို့ကျွန်တော်ဆက်မျိုးတွေဘယ်လဲဒီလိုလဲစိတ်ဝင်စားရဆိုတော့ဒီတော့ကျန်တဲ့အပိုင်းတွေရောက်မလာဘူးဖြစ်တာပေါ့နော်
ဟုတ်ကဲ့ဆရာဒီဟိုစစ်တမ်းအတွက်ကုန်ကြစည်ဘာညာအားလုံးကတော့မြန်မာနိုင်ငံစံစပါအတင်းချုပ်ကပဲကုန်ကြခံမှာပ
ါသူစစ်တမ်းကောက်တာတော့လက်ရှိပေါ့နော်ကျွန်တော်တို့ဒီစံစပါအတင်းချုပ်ကဥဆောင်ပြီးတော့ဒါဆိုင်ကုန်တင်းနေတယ်နောက်တစ်ခါစစ်တမ်းကောက်တဲ့အဖွဲ့အစည်းကတော့ဒါဆက်ကြီးတက်လို့ဒါနေရာစီးပွားဌာနနေပြီးတော့ဒီနောက်တာအဲ့ဘောမကတော့ဒါတော့တင်ကြီးလို့ဥဆောင်နေတယ်ဆရာဆရာမတွေအကြောင်းသားတွေလည်းကျွန်တော်တို့ကောက်ကူလုပ်နေရပါအဲ့တော့ကျွန်တော်တို့ကဒီစစ်တမ်းတော့ဘာလို့ဖြစ်ဖြစ်ဒီတိုင်းမျိုးတွေဒီဥပဒေရောမစိုးရတဲ့တော့တရားဝင်ရအနေနဲ့အထောက်အကူပြုမယ်လို့ကျွန်တော်တို့ကမျှော်လင့်ပါတယ်အဲ့စိုးရတဲ့အနေနဲ့လည်းဘာလို့ဖြစ်ရတာလဲဒီဒီကြေးပေါ်မူတည်ပြီးတော့မှတိုင်းမျိုးတွေဒီနေရာဆိုင်ဝေးကဏ္ဍတို့ဓမ္မအရေးတို့တော့ကောင်းမွန်တဲ့မူဝါဒနဲ့အကောင်းတဲ့ပုံနိုင်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ဆိုင်တော်လို့ပါ